ချက်ခိုင်ပြည်နယ်မှာကြုံခဲ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူနိုင်အောင်နိုင်ငံတကာကစုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂလူခွင့်ရေးကောင်စီမှဒီကနေ့ပဲထံမှန်တိုက်တွန်းလိုက်ပါတယ်။မြန်မာအစိုးရကိုယ်စားလှယ်ကတော့လူခွင့်ရေးအထူးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာပက်လိုက်မှုရှိပြီးလုံလုံလုံညီနေနဲ့မညီတာတွေရှိခဲ့တယ်ဆိုပြီးအစားထိုးခန့်အပ်ဖို့တောင်းဆိုခဲ့တာပါ။ဆွစ်ဇာနိုင်ငံဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီကဆွေးနွေးမှုတွေနဲ့ပတ်သက်လို့အပြည့်အစုံကိုတော့ကုဇော်ဝင်းလိုင်ကတင်ပြထားပါတယ်။
လက်ရှိအနေနဲ့အစိုးရလက်ထက်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ပြည်သူ့ဘက်ကတွေကိုစုံစမ်းစစ်ဆေးဖို့ကော်မရှင်နဲ့ကော်မတီပေါင်း6ခုဖွဲ့စည်းခဲ့ပေမဲ့ဒီနေ့အချိန်ထိတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူတာမတွေ့ရသေးကြောင်းဒီကနေ့ဂျနီဗာမြို့မှာကျင်းပတဲ့38ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံကိုတင်ပြတဲ့အစည်းအခမ်းသာမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ်စီယန်ဟီလီကအထက်တင်းတင်ပြခဲ့တာပ
ါ No inquiry yetEffectively holding perpetrators to account. I must ask why the government seeks to create more investigative bodies when the best way to obtain
impartial. OHCHR ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရုံးဖွင့်ခွင့်ပေးတာနဲ့ဒီလူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်လက်စာပေရေးအဖွဲ့ကိုဝင်ရောက်လည်လာခွင့်ပြုခြင်းအဖြစ်ဗလိုက်မှုမရှိဘဲယုံကြည်စိတ်ချရတဲ့အချက်လက်တွေရရှိနိုင်မယ်မှန်းသိပါလျက်နဲ့မြန်မာအစိုးရကဒီစုံစမ်းစစ်ဆေးရေးကော်မရှင်တွေကိုဘာကြောင့်အချင်းချင်းဖွဲ့စည်းနေတယ်လဲဆိုတာမေးခွန်းထုတ်စရာဖြစ်လာပါတယ်
။နိုင်ငံတကာရဲ့ဖိအားတွေရော့ကျသွားအောင်မြန်မာအစိုးရကနိုင်ငံရေးပြည်ရဲ့သုံးပြီးအဲ့ဒီလိုစုံစမ်းရေးကော်မရှင်တွေအချင်းချင်းဖွဲ့စည်းနေသလားလို့မစ်စီယန်ဟီလီကမေးခွန်းထုတ်ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာနိုင်ငံတကာဥပဒေတွေချိုးဖောက်နေမှုကိုကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဟန်တားဖို့ပြက်ကွက်ခဲ့တယ်ဆိုတာကိုလည်းမစ်စီယန်ဟီလီကအထက်တွင်တင်ပြခဲ့ပါတယ
် We must admit that so far the United Nations and the international community have failed once again
မြန်မာအစိုးရကိုယ်စားလှယ်နိုင်ငံရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကတော့မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့နှစ်ပေါင်းများစွာပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်အလာရှိခဲ့ပေမဲ့လက်ရှိလူခွင့်ရေးအထူးဆောင်တဲ့စစ်ဆေးရေးမှူးMission Healy ရဲ့လောက်ရတဲ့အပေါ်လက်မခံနိုင်ကြောင်းပြန်လည်ခြေပါခဲ့ပါတယ
် Myanmar has a good track record of cooperation with the special reporters over the past 2 decades we remain committed to continue to work with the mandate of the special reporter
but ငွေရေနေပေါင်း20လင်းမြန်မာနိုင်ငံဟာလူခွင့်ရေးထူးဆောင်စမ်းစစ်ဆေးရေးမှုနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်အလာကောင်းတွေရှိခဲ့ပါတယ်ကျွန်တော်တို့အနေနဲ့ထူးဆောင်စမ်းရေးမှုနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့လည်းတန်ထိတ်တန်ချထားပါတယ်ဒါပေမဲ့ထူးဆောင်စမ်းရေးမှုအနေနဲ့သူမလိုက်နာရမယ့်စီမင်းစီကံတွေအတိုင်းဖက်လိုက်မှုမရှိပဲလုတ်ကင်ဆောင်ရွက်နေတာကိုမတွေ့ရတဲ့အတွက်ဆက်ပြီးတော့လက်တွဲဆောင်ရွက်ခြင်းအဖြစ်အကျိုးထူးမှာမဟုတ်ဘူးလို့ယူဆပါတယ်။ဒါကြောင့်အထက်ဖော်ပြခဲ့တဲ့အကြောင်းအချက်တွေနဲ့အညီသူ့နေရာမှာလူစားထုတ်ခန့်ပေးဖို့ကျွန်တော်တို့ဘက်ကတောင်းဆိုပါတယ်။ကျွန်တော်တို့ရဲ့တောင်းဆိုချက်ကိုလိုက်လျောခြင်းမရှိတဲ့အတွက်လည်းစိတ်မကောင်းဖြစ်ရပါတယ်။အခုသူတင်ပြချက်တွေကိုလေးနဲ့နားထောင်ပြီးတဲ့နောက်ကျွန်တော်တို့ရဲ့ယက်တီချက်ကိုထပ်လောင်းတည်ပြုလိုပါတယ်။
မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိပြီးနိုင်ငံတကာကအတိအမှတ်ပြုလက်ခံနိုင်မဲ့အရာနည်းတစ်ခုချမှတ်အကောင့်ထယ်ဖော်တင်ကြောင်းလူခွင့်ရေးစုံစမ်းရေးမှူးမစ်စီယန်ဟီလီကအဆိုပြုခဲ့ပါတယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိပြီးနိုင်ငံတကာကအတိအမှတ်ပြုလက်ခံနိုင်မဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အရာနည်းတစ်ခုချမှတ်အကောင့်ထယ်ဖော်တင်ကြောင်းလူခွင့်ရေးစုံစမ်းရေးမှူးမစ်ယဟီလီကအဆိုပြုခဲ့ပါတယ်အဲ့ဒီရန်နေရာထဲမှာအပိုင်း၃ပိုင်းပါတင်ကြောင်းလည်းအခုလိုပြောပါတယ
် I would like to briefly outline the recommendation that I put forth the mechanism should into there are three components first the mechanism should interview victims
ပထမပိုင်းထဲမှာခွေချိုးဖောက်ခံရသူတွေကိုတွေးဆမေးမြန်းတာချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတာလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ခဲ့ခြင်းရှိမရှိစုံစမ်းဖော်ထုတ်တာကုလသမဂ္ဂရဲ့အချက်လက်စာဖွေရေးအဖွဲ့အပါအဝင်တခြားကုလသမဂ္ဂကဆောင်ရွက်နေတဲ့တခြားလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်တာတွေပါပါတယ
်ဒုတိယအဆင့်ထဲမှာပါဝင်တဲ့အချက်တွေကတော့မြန်မာနိုင်ငံအတွင်းဖြစ်ပေါ်ခဲ့တဲ့လူခွင့်ရေးနဲ့တခြားချိုးဖောက်မှုတွေဘလို့ဖြစ်ပေါ်ခဲ့တဲ့ဆိုတဲ့ဖြစ်စဉ်တွေကိုလေ့လာမဲ့ဥပဒေပညာရှင်တွေပါဝင်တဲ့ရန်ရည်တစ်ခုထားရှိရေးနဲ့တတိယအဆင့်ထဲမှာတော့လူခွင့်ရေးချိုးဖောက်ခံရသူတွေကိုဥပဒေလမ်းကြောင်းအရအကာအကွယ်ပေးတာအပြင်ပံ့ပိုးပေးနိုင်မဲ့ရန်ရည်တွေကိုကုလသမဂ္ဂလူခွင့်ရေးကော်မရှင်အနေနဲ့ဖွဲ့စည်းပေးဖို့ဖြစ်ပါတယ်။ EU ဥရောပသမဂ္ဂရဲ့ကိုယ်စားလှယ်ကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်စီယန်ဟီလီနဲ့ဆက်လက်ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အပေါ်စိတ်မကောင်းဖြစ်မိကြောင်းပြောပါတယ်။ဒါအပြင်တခြား EU အဖွဲ့ဝင်နိုင်ငံတခုချင်းစီအပါအဝင်ဩစတြေးလျနဲ့တခြားနိုင်ငံတွေကကိုယ်စားလှယ်အသီးသီးကလည်းရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပါအဝင်ရှမ်းနယ်ကချင်ပြည်နယ်တွေအတွင်းမကြာသေးခင်ကာလတွေကတိုက်ပွဲတွေဖြစ်ပေါ်ခဲ့တဲ့အတွက်အ အဲ့ဒီဒေသတွေကလူခွင့်ရေးအခြေအနေတွေအပေါ်လဲအထူးဆိုရင်ပြပန်ကြောင်းညီလာခံမှာထည့်သွင်းပြောဆိုခဲ့ကြပါတယ်ခင်ဗျာ
ကိုဇော်ဝင်လိုက်ပါရှင်